မရိကန်ပြည်ထောင်စုမှာဒီနှစ်နိုဝင်ဘာရောက်ရင်ကျင်းပမယ့်ရွေးကောက်ပွဲအတွက်အဓိကပါတီကြီးနှစ်ခုကသမရလောင်းနှုတ်ဦးရဲ့ပထမဆုံးအကြိမ်စကစ်ထိုးပွဲကိုလူသန်း80ကျော်ကြီးရှုတဲ့အတွက်လူအများဆုံးကြီးတဲ့သမရလောင်းစကစ်ထိုးပွဲဖြစ်သွားပါတယ်။ Republican သမရလောင်းဒေါ်နယ်ထရန့်နဲ့ Democratic Party သမရလောင်း Hillary Clinton တို့အခြေတင်ပြောတဲ့အထက် Clean Energy ဆိုတဲ့တန့်စင်နဲ့ဆွေးရင်ကြောင့် Hillary Clinton ကထက်သွင်းပြောကြားသွားပါတယ်။ကြောင်မီသွေးတစ်ခစ်ဖြစ်ထွန်းခဲ့တဲ့အမေရိကန်ပြည်ထောင်စုဟာကမ္ဘာကြီးပူနွေးနေတာလျှော့ချဖို့လေတူတဲ့ဖန်လွန်ရင်ဓာတ်ငွေတွေထုတ်လွှင့်တဲ့အထက်ကလက်သက်တစ်ခုဖြစ်တဲ့ကြောင်မီသွေးလုပ်ငန်းကိုတတ်ဆက်ခံရလိုက်ပြီးအလုပ်လက်မဲ့ဖြစ်သွားတဲ့ကြောင်မီသွေးတွင်းအလုပ်သမားတွေအတွက်အလုပ်ကိုင်သစ်တွေဖန်တီးဖို့နဲ့သက်စင်နဲ့စွဲရည်နည်းပညာသင်တန်းတွေပို့ချပေးဖို့ Hillary Clinton ကပြောပါတယ်။အဲဒီစကစထိုးပွဲအကျင့်ပါပြီးနောက်နှစ်ရက်ကြာစက်တဘာ28ရက်မှာယူဇရိနိုင်ငံကို1948ခုနှစ်ကထူထောင်ခဲ့သူတွေတဲကနောက်ဆုံးကြံ့ရင့်တဲ့ဝန်ကြီးချုပ်ဟောင်းလေးဖြစ်သမရဟောင်းလေးဖြစ်တဲ့ရှမွန်ဘဲရက်စ်အကွက်လွန်သွားပါတယ်။သူဟာအာရပ်ပါလက်စတိုင်းညီညာရေးကိစ္စစစ်ဆင်ညှိနှိုင်းတဲ့အတွက်1994ခုနှစ်မှာညီညာရေးနိုဘယ်ဆုရရှိထားသူလည်းဖြစ်ပါတယ်။သူ့လိုပဲဣသရေလဝန်ကြီးချုပ်ဟောင်းလုပ်ခဲ့တဲ့အေရွန်ရှရွန်ကတော့တမူတော်ဝင်ယူကျင်း1969ခုနှစ်အရာဣသရေ6ရက်ကြာစစ်ပွဲမှာထဲထဲဝင်ဝင်ပါဝင်ခဲ့သူပါ။အရာဣသရေပြည်ပကမှာအမေရိကန်ကဣသရေကိုလက်နက်ရောင်းချတဲ့အတွက်ဥပိတ်အရာရင်နံရောင်းနိုင်ငံများအဖွဲ့ကအမေရိကန်ကိုရင်နံမတင်ပို့ရမယ့်အခြေအနေဆက်ရောက်လာတဲ့အခါ1990ပြည့်လွန်နှစ်ပိုင်းတွေမှာလက်စစ်ကုမ္ပဏီတွေကိုချီးမွေပါထုတ်ပေးပြီးအမေရိကန်မှာကြောင်မီသွေးသုံးဓာတ်ပေးဆက်ရုံနဲ့လက်ပတ်ခွင့်ပေးလို့ကြောင်မီသွေးတစ်ခစ်ဖြစ်ထွန်းခဲ့တာလည်းဖြစ်ပါတယ်။သူခင်နဲ့သူတွင်ကျေခဲ့တဲ့ကြောင်မီသွေးလုပ်ငန်းဟာခုတော့ခက်ကုန်လို့လဲသွားပါပြီ။အမေရိကန်မှာဒီမကကဘာရရမှာသူသဖြင့်မြန်မာဤနေချင်းတရုတ်နိုင်ငံမှာကြောင်မီသွေးဆက်ယုံနေထောင်နေချီပိတ်ပစ်ကားမှမြန်မာနိုင်ငံမှာကြောင်မီသွေးကိစ္စတဆခန်းထလာပါတယ်။ဒါကိုသဘာဝပတ်ဝန်းကျင်တင်းတင်းရေးဆောင်မားတွေအထူးပြုရေးသားနေတဲ့သွေးစကိုင်းပြောတာက
ကမ္ဘာနိုင်ငံတွေကကဘာကြီးပုံလွေးလာတာတကြားသူဒီဇာတိဥတုသဘောတူညီချက်ရာကာဗွန်ထုတ်လုပ်မှုပေါ့နော်တဲ့နိုင်ငံတွေသူကရှော့ချမယ်ဆိုပြီးတော့ဒီနိုင်ငံတွေကပါပူးပေါင်းပါဝင်နေတာပေါ့။ကမ္ဘာကြီးကအဲ့လိုဖြစ်နေတဲ့အချိန်မှာကျမတို့ဒီမြန်မာနိုင်ငံမှာကျတော့ရောင်းမြန်ကြီးဖြစ်နေတာပေါ့နော်။အင်းကြီးချင်းနိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်တရုတ်တို့ဘာလို့မှဆိုရင်တောင်ပြီးသေးမိုင်းနေမတဆနပေါက်ကွဲမှုဖြစ်တယ်။တက်ထိခိုက်ဆုံးရှုံးမှုတွေလည်းရှိတယ်။အဲ့ဒီကြောင့်မို့လို့ဥမာထိုင်းမှာဆိုရင်လည်းတောင်ပြီးသေးနဲ့ပတ်သက်တာတွေရှော့မယ်ဆိုတော့သူတို့နိုင်ငံကမတုံးတော့တဲ့ပစ္စည်းမျိုးကိုကမ္ဘာပြည်ကိုရောက်လာဖို့အလားအလာတွေကများနေတယ်။ကမ္ဘာကြီးကရှေ့ကိုသွားနေတဲ့အချိန်မှာကိုယ်နိုင်ငံကနောက်ကိုဆုတ်တာမျိုးကမဖြစ်သင့်ဘူးပေါ့နော်
။အမေရိကန်ပြည်ထောင်စုမှာတော့ခရစ်နှစ်2020ပြည့်နှစ်အရောက်ကြောင်မီသွေးသုံးဓာတ်ပေးဆက်ယုံ90ရာခိုင်နှုန်းပိတ်လိုက်မယ်လို့ငကိုကရည်မှန်းထားခဲ့ပေမဲ့2016အရောက်မှာပဲပြစ်ပစ်လိုက်နိုင်ပါတယ်။မြန်မာနိုင်ငံမှာတော့သမရဦးသိန်းစိန်ဆိုရလက်ထက်မှာကျင်းလက်မီးရစီဖို့အကြောင်းပြချက်နဲ့2030ပြည့်နှစ်ကျရင်ကြောင်မီသွေးသုံးဓာတ်ပေးဆက်ယုံအရေးအတွက်18ဆပိုများလာဖို့ရည်မှန်းခဲ့ပါတယ်။စစ်အစိုးရလက်ထက်နဲ့ရှင်ရင်သဘာဝပတ်ဝန်းကျင်တင်းတင်းရင်းသမားတွေလွတ်လွတ်လပ်လပ်ဟောပြောရေးသားလာနိုင်တဲ့အပြင်အသိအမြင်ဗဟုသုတပုံများလာပြီးပြောရဲဆိုရဲတဲ့ခွန်အားတွေလည်းရှိလာတဲ့လူလူကလည်းကြောင်မီသွေးဓာတ်ပေးဆက်ယုံနေလက်သက်မခံနိုင်တဲ့အကြောင်းဦးသိန်းစိန်လက်ထက်မှာကလေးကဆန္ဒပြကြပါတယ်။ဒါကြောင့်လည်းမွန်ပြည်နယ်ရေးမျိုးနယ်မှာအကောင့်ထယ်ဖော်ဖို့ရှိတဲ့အနှင်ကြောင်မီသွေးဓာတ်ပေးဆက်ယုံစီမံကိန်းကိုခုအစိုးရတက်တားမှာအကောင့်ထယ်ဖော်မှာမဟုတ်ဘူးလို့ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောတဲ့အကြောင်းရင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းစိုးလင်းကပြောပါတယ်
။အနေကြောင့်မသိစေရောကတဲ့သူ့လက်ထက်မှာဘလို့မတူခုရှိနိုင်မှာမဟုတ်ဘူးလို့သံဃာတော်တွေကကျွန်တော်ရှိမှာပဲအထင်ရှားပြောတော့ပါတယ်မဲ့။ဒီတော့ဘေးပေါင်းညံတောင်အကြီးကြီးခံနေမှာကျွန်တော်ဘာမှမခံစားရပါနဲ့။စားနိုင်ကိုပို့ပြနေဆိုကိစ္စကကျွန်တော်ဘလို့မလက်မခံနိုင်ဘူး။ကြည့်ကြည့်ကလည်းလက်မခံနိုင်ဘူး
။ကြောင်မီသွေးဆက်ယုံကဘေးတွက်ဆွေးရိုးတွေဖြစ်တဲ့အခိုးမွေးတွေကိုဒေသခံတွေကရှူပြောင်းမှုတွေတန်းအလူးလဲခံရပြီးထွက်လာတဲ့လက်စစ်ဓာတ်ကိုတော့ပြည်ပရောင်းစားမဲ့စီမံကိန်းကိုလူလူလက်မခံနိုင်တာကလည်းသဘာဝကျပါတယ်။ကြောင်မီသွေးစီမံကိန်းရှိတဲ့နေရာကိုကိုယ်တိုင်ကွင်းစင်လေးလာခဲ့တဲ့သွေးစကိုင်းပြောတာကတော့
ကျန်းပြည်နယ်တောင်ပိုင်းကစိန်မောင်းမြို့နယ်ထဲကတိကျကြောင်မီသွေးတွေဆစ်ထားပြီးဆက်ယုံကိုသွားတယ်။ခဲကိုဝင်ပြီးတော့လေ့လာဖို့ဆိုပြီးတော့ခွင်တောင်းတဲ့အချိန်မှာဝင်ကြီးဌာနရဲ့ခွင့်ပြုချက်မပါလို့ဆိုပြီးတော့ဝင်မပေးခဲ့ဘူး။အဲ့တော့ပတ်ဝန်းကျင်ကိုကျွန်တော်တို့လက်သက်ပြီးတော့ရှိတဲ့အခါမှာကြောင်မီသွေးထုတ်တာကိုရက်သွားတဲ့အချိန်မှာစောင်းဝင်းကြီးကတော့မှပူရဲ့ဝေဒနာကိုခံစားလိုက်ရတယ်။အနှံ့အတက်တွေကလည်းအရန်ဆိုးတယ်။ခြေတွေဟာညှိနှောင်းလောက်ပဲဖြစ်ပြီးတော့တာမန်မျက်စိနဲ့ကြည့်လိုက်တယ်ဆိုရင်လည်းအမုံတွေကိုထင်းထင်းရှားရှားတွေ့ရတယ်။သမင်းအိုးရဲ့အဖုံးပေါ်မှာအဲ့ဒီအမုံတွေကကျက်နေတယ်ကြီးတွေချိုးတယ်ဆိုရင်လည်းကြားရံလာတယ်အဲ့ဒီနေတွေစောက်တယ်ဆိုရင်လည်းအခြားရောဂါတွေဖြစ်လာလူသက်တမ်းတွေဟာတီးချင်းမှာတိတိတားတားတို့လာတယ်ပေါ့ အစကအသက်60ကျော်70ကျော်ဒီနေရာလွယ်ခုနောက်ပိုင်းမှာ80ကျော်လောက်90လောက်ဟာနောက်ဆုံးဖြစ်နေတယ်ဒီကလေးတွေပေါ့ဘောရှင်းဖြစ်တာတွေပုံများလာတယ်မွေးလာတဲ့ကလေးတွေကတော့ပေါမပြည့်ဘူ
းကြောင်မီးသွေးစီမံရေးအကောင့်ထဲပေါ်ပြီးတဲ့နောက်ဒီချစ်ကကိုဝင်ဆောင်မိခင်တွေသားပြက်ကြတာများပြီးသားမပြက်ပဲကလေးမွေးဖွားလာရင်လည်းပေါမစီလာမစီကလေးတွေမွေးဖွားတယ်လို့ဆိုကြပါတယ်ဒီစီမံငင်းကညဉ့်ဉန်းရေတွေဟာဒီချစ်ချောင်းကနေအထက်ဘလူးချောင်းအဲ့ဒီကတစ်စစ်အင်းလေးကနေစီဝင်ပါတယ်စီမံငင်းကြောင့်ကျေးရွာတွေလည်းရှစ်ပြောင်းပြေးခဲ့ရပြီးလင်းမြေဧက900ကျော်လည်းသိမ်းယူခံခဲ့ရတာပါအစမကောင်းခဲ့လို့စပိုင်းဆိုင်ရာနဲ့ပဝင်းကျင်ရေးရပြဿနာတွေပေါ်လာပြီးစက်ရုံမလဲပတ်တော့ပဲပြုပြင်ပြင်ဆင်နေတယ်လို့လည်းဆိုပါတယ်ဒီချစ်ကြောင့်မီးသွေးစီမံငင်းဟာနမူနာတစ်ခုဖြစ်တာမို့နိုင်ငံတော်မှာအကောင့်ထည့်ဖော်ဖို့ရှိနေတဲ့တခြားကြောင့်မီးသွေးစီမံငင်းတွေကိုဒေသခံတွေရောပဝင်းကျင်တင်းတင်းရင်သမားတွေကပါကောက်ကွက်နေတော့အရင်ကြောင့်မီးသွေးစီမံငင်းကိုခုအစိုးရတက်တာမှမလုပ်ဘူးဆိုတဲ့သတင်းထွက်လာတာပါတော်ကိုစာရေးဆရာမသွေးစကိုင်းက
အနှံ့နေခဲ့တဲ့အကောင့်ထဲပေါ်ပေးနိုင်ပါလေလို့လေမျော်လင့်နေနောက်အစားအစားမှရှိနေတယ်ဥမာမယုတ်ကောင်းဆိုရင်ဂျန်လှပနေတဲ့အရာတွေတိုင်းတဲ့နေရာတစ်ခုမှာကြောင်မီးသေးဓာအပိစရလူတီဆောက်လိုက်ရင်သူ့ရဲ့ဒေဟစနစ်တွေလည်းပြတ်သွားမယ်ဒေသခံတွေအတွက်လည်းအဆိုးမရှိဘူးအဲ့တော့အစားအစားတိုင်းတဲ့ပြည်နယ်မှာဥမာကျိုင်းတုံမှာနောက်တစ်ခါဥမာကြောက်တန်းမှာစောက်မယ်ဆိုတဲ့ဟာမျိုးပေါ့နော်ကြောက်တန်းမှာကြောင်မီးသေးတုံဖက်စ်ဓာအပိစရလူတီကတီဆောက်ခဲ့မယ်ဆိုရင်သူ့ရဲ့အမှုံတွေကမိုင်90တင်ပြန့်မဲ့နိုင်နေဖြစ်တယ်။ဇန်ကုန်မြို့ကလေကငါတို့နဲ့မဆိုင်ဘူးမေလို့မရ။ဇန်ကုန်ကလေကအဲပေါ်ရင်းရှင်ကိုတိတိတသာတမျိုးမတိတသာတမျိုးဆန်သားမှဒါကြောင့်မို့လို့အခုပြည်သူကဈေးကောက်တင်မြောက်လိုက်တဲ့ပြည်သူအစိုးရဆိုတာဖြစ်လာတဲ့အချိန်မှာဒီမျက်စစ်ဓာအားပေးကိုအစားနည်းနဲ့ပဲထုတ်လုပ်နိုင်လို့ကြိုးစားပါဒီကြောင်မီးသေးတုံးတဲ့မျက်စစ်ဓာအားပေးစက်ရုံတွေကိုလုံးဝတိစားမှုမရှိတဲ့လို့လူကြီးရဲ့အစိုးစီးပွားကိုထိခိုက်စေတဲ့သွားပါမယ်ရင်ထိခိုက်စေတဲ့ကြောင်မီးသေးတူပေါ်ထုတ်လုပ်မှုတွေဥပမာမကွေးတိုင်းထဲမှာရှိတယ်၊စမ်းပြည်နယ်မှာရှိတယ်။အဲ့ဒါတွေကိုလည်းမိုင်းတွင်းတွေကထုတ်လုပ်ခွင့်ကိုပါဆက်ဆိုင်မှုလုပ်နိုင်နေဆိုရင်တော့အကောင်းဆုံးပဲလို့ကျွန်မမြင်မိပါတယ်
ဒါရီဟာအရင်အစိုးရချန်ထားတဲ့အမွေတွေတဲကတခုခုတက်လာတဲ့အစိုးရကကင်တွယ်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်။ကမ္ဘာထိပ်တန်းအမေရိကန်ပြည်ထောင်စုမှကျင်းပမဲ့ရွေးကောက်ပွဲအတွက်သမ္မတလောင်းကတန့်စင်စွန့်ရင်ကိစ္စထည့်ပြောချိန်မှာမြန်မာလူထုလက်သန်းလေးတွေနဲ့တင်မြှောက်လိုက်တဲ့အစိုးရတက်ကတော့လူထုအကျိုးလက်တွေ့ဆောင်ရွက်ပေးရမယ့်အနေအထားမှာရှိနေပါတယ်ရှင်။